မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်စခန်းတွေကိုဖျက်သိမ်းရေးထက်နှင်းတင်ဆောင်ရွက်လာမယ့်အပေါ်စိုးရိမ်မှုတွေထွက်ပေါ်နေပေမဲ့လည်းမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးဆွေးနွေးပြောဆိုမှုတွေကအဆင်ပြေနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပြောဆိုလိုက်ပါတယ်။တချိန်ကမှပဲအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုလည်းဒီသတင်းပတ်ထံမှာပဲမြို့တော်ပြုံရန်ကိုတတိယအချိန်ခီးစဉ်အဖြစ်နဲ့တွားရောက်ဖို့ရှိနေပါတယ်။အမေရိကန်ဘူထောင်လိုင်းရဲ့အေဂျင်စီ CIA အကြီးအကဲဖြစ်တဲ့ဒီနှစ်အစောပိုင်းမှာမြောက်ကိုရီးယားကိုစပီးသွားခဲ့တဲ့နိုင်ငံသားဝင်ကြီးပွန်ပီယိုကလာမယ့်ဇာတာပိနစ်ကနေစနေနေ့အထိမြောက်ကိုရီးယားခီးစဉ်ကိုစီစဉ်ထားတာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကကိုရီးယားနိုင်ငံသားဆင့်မဲ့ဆုံးမှာဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီးဆွန်ကင်းနဲ့မြောက်ကိုရီးယားတာဝန်ရှိသူတွေကြားဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်နိုင်ငံသားဝင်ကြီးရဲ့ခီးစဉ်ထွက်ပေါ်လာတာပါ။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့စင်ကာပူကထိပ်သီးဆွေးနွေးပွဲနောက်ပိုင်းနိုင်ငံတာဝန်ရှိသူတွေကပထမဆုံးအကြိမ်တွေ့ဆုံမှုဖြစ်တဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကတွေ့ဆုံမှုနဲ့ပတ်သက်ပြီးအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကတွေ့ဆုံဆွေးနွေးမှုတွေအဆင်ပြေတဲ့အကြောင်းတိုးတက်မှုတွေကိုဆက်ပြီးဖော်ဆောင်နေတဲ့အကြောင်း VOA ကိုဖြေကြားခဲ့ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားတို့ကသူ့ရဲ့နျူကလ িয়ার နဲ့တာဝန်ပစ်ဒုံးကျည်အစီအစဉ်တွေကိုတိုးတက်အောင်ဆက်ပြီးလုပ်နေတယ်ဆိုတဲ့အမေရိကန်ထောက်လှမ်းရေးအရာရှိတွေဂျိုရူးကရပ်ယူထားတဲ့ဓာတ်ပုံတွေနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးဖို့ကိုတော့အင်ဂျီရောပြောခွင့်ရကအမြင့်ဆိုထားပါတယ်ရှင်။